မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်မွေးကတင်ဆက်ပေးပါမယ်။အမျိုးသမီးတွေအပေါ်အကျန်းဖတ်မှုတားဆီးကာကွယ်ရေးဥပဒေတည်းရဲ့မြန်မာနိုင်ငံမှာအမြင့်အဆုံးပေါ်ပေါက်ဖို့လိုအပ်နေတယ်လို့အမျိုးသမီးတွေကိုအမှန်တကယ်အကာအကွယ်ပေးနိုင်တဲ့ပြည့်ပြည့်စုံတဲ့ဥပဒေတည်းရဲ့ဖြစ်ဖို့လည်းအရေးကြီးတယ်လို့ WLP အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပြောပါတယ်။လက်ရှိပြတမ်းမှုကြိုးစားနေတဲ့ပူဗောလို့သူကခေါ်တဲ့အမျိုးသမီးတွေအပေါ်အကျန်းဖတ်မှုကာကွယ်တားဆီးဥပဒေမူကြမှာတော့လူဝဲချက်တွေရှိနေဆဲဖြစ်ပြီးပြင်ဆင်ရေးဆွဲဖို့လိုအပ်နေသေးတယ်လို့ WLB အဖွဲ့ရဲ့အထူးတွေအထူးရင်မူနော်ဆက်ဆဲကပြောပါတယ်။ဘယ်လိုချက်တွေကိုပြင်ဆင်ဖြည့်ဆွဲဖို့အမျိုးသမီးအဖွဲ့တွေကအကြံပြုပါလဲ။ဘာကြောင့်ပါလဲ။အမျိုးသမီးတွေအပေါ်အကျန်းဖတ်မှုတွေကိုကာကွယ်တားဆီးနိုင်တဲ့ဥပဒေတရပေါ်ပေါက်လာဖို့နှိစက်လာနေပါပြီလား။မကြခင်မှာအသစ်ဖွဲ့စည်းမဲ့လွှတ်တော်တဲ့မှာဒီဥပဒေမူကြမ်းပြင်ဆင်ရေးဆွဲပြဋ္ဌာန်းနိုင်ဖို့အလားအလာဘယ်လိုရှိနေသလဲဆိုတာတွေကိုတော့ WLB သူတွေတွေ့ရမှုတော့ဆက်ဆဲကိုဆက်သွယ်မြင်မြန်ပြီးဒီသတင်းမှအမျိုးသမီးကဏ္ဍမှာစူးစိတင်ဆက်ထားပါရဲ့ရှင် There's a path we must choose sometimes Gotta stand up and fight sometimes ဒီအမျိုးသမီးတွေပေါ်ကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းကို2023ခုနှစ်လောက်မှာစပြီးတော့ရေးဆွဲခဲ့တယ်လို့ကျွန်တော်တို့သိပါတယ်အခုဆိုရင်ဒါနှစ်ပေါင်း9နှစ်နီးပါးရှိလာပါပြီ။ဒါပေမဲ့အခုထိဥပဒေတရအနေနဲ့မပြဋ္ဌာန်းနိုင်သေးဘူးဆိုတော့ဘာဟန်တာအကန့်အသတ်တွေရှိနေလို့ဒီလောက်ထိကြန့်ကြာနေတယ်လို့ထင်ပါလဲရှင်
။ပြောရမယ်ဆိုရင်မြန်မာနိုင်ငံကသူ့ရဲ့ mindset အရာရအများကြီးပြုပြောင်းလဲရမယ်။ patriarchy system နော်။ပူဝါရကြီးဆိုတဲ့ဝါဒစိတ်သုံးတာကဒီနေ့ဒီချိန်ထိပဲပြီးလို့ရှိရင်လည်းပြုပြောင်းလဲချင်တဲ့နိုင်ငံရေးစိတ်ဆန္ဒမရှိဘူး။ဒီဥပဒေတစ်ခုပဲမဟုတ်ဘူး။တခြားသောနိုင်ငံရေးပြုပြောင်းလဲမှုတွေလုပ်ချင်ရင်လည်းပြောင်းလဲဖို့လည်းခက်တယ်အပြောင်းလဲချင်စိတ်လည်းမရှိဘူးပြောင်းလဲဖို့အတွက်ကလည်းအကန့်အသတ်နဲ့ရှိတယ်ပြောင်းလဲချင်တဲ့စိတ်ဆန္ဒလည်းမရှိတဲ့လူနဲ့သူကပြောင်းလဲတဲ့ခါကျတော့ဥပဒေအရပဲပြောပါဝါအရပဲပြောအဲ့လိုအကန့်အသတ်တွေရှိတယ်အဲအဲ့ဒါကြောင့်မလို့အဲ့ဒါတွေလည်းကြက်ကြံတာဖြစ်တဲ့အနေအထားတစ်ခုလည်းဖြစ်တယ်အဲ့ဒါကြောင့်မလို့ကျမတို့ကမြေတာပြောနေတာနိုင်ငံရေးစိတ်ဆန္ဒမရှိဘူးပြောင်းလဲချင်တဲ့ဆန္ဒမရှိဘူးတကယ်တော့အမျိုးသမီးတူတွေအတွက်ကိုဖြစ်စေချင်တယ်လှုပ်စေချင်တယ်ဆိုရင်အမျိုးသမီးတူတွေရဲ့တာဝန်ထားအောင်ဒီဥပဒေမူကြကငယ်တန်းဆိုရင်လည်းရှိသင့်တယ်ပေါ့နော်ဒီနေ့ဒီနေ့အကြံဖက်မှုတွေကနည်းနည်းတော့မဟုတ်ဒီနေ့ဒီနေ့ပို့ဆွလာတဲ့အနေနဲ့ဥပဒေနဲ့မကာကွယ်ပေးနိုင်ဘူးဆိုရင်ကိုကဒီဟာကိုကျူးလွန်ဖို့ခွင့်ပြုလိုက်တယ်လို့ဖြစ်တယ်ဆိုတော့ကျမတို့ကလာမယ့်လွတ်တော်တက်တာကတာဝန်ရှိသူတွေကိုလည်းတိုက်တွန်းချင်တယ်ဒီဟာကိုကျမတို့လေးလေးလေးနဲ့စဉ်းစားပါတကယ်ပြည့်စုံတဲ့တကယ်အမျိုးသမီးတူအကာအကွယ်ပေးသင့်တဲ့လူတွေအကုန်လုံးကိုပြည့်ပြည့်စုံစုံရှိစေချင်တာပေါ့နော်အဲ့ဒါကြောင့်ကျမတို့ကဒီနေ့ဒီချေတိအော်နေရတယ်ပြောနေရတယ်ပေါ့နော
်လက်ရှိရေးဆွဲထားတဲ့ဥပဒေချမ်းကအမျိုးသမီးတွေအပေါ်မှာတကယ်တမ်းဒီအကျန်းဖတ်မှုတွေဖြစ်လာတဲ့အခါခိုင်ငယ်မာမာအကာအကွယ်ပေးနိုင်တဲ့ဥပဒေတရက်ဖြစ်မနေဘူးဆိုတဲ့ဝေဖန်မှုတွေကြားနေရပါတယ်WLB အနေနဲ့ရောတီမူချမ်းနဲ့ပတ်သက်လို့ဘယ်လိုသုံးသပ်ထားတာရှိလဲဘယ်လိုအချက်တွေရောလိုအပ်တယ်ဆိုတာမျိုးထောက်ပြထားတာရှိပါလဲရှင
်ကျမတို့ရဲ့သုံးသပ်ချက်တွေမှာအဓိကအကြောင်းအရာ၄ခုကိုကျမတို့ထောက်ပြတယ်ပြီးလို့ရှိရင်တကယ်လို့အကောင့်ထဲပေါ်တဲ့အခါမှာဖြစ်လာနိုင်တဲ့အဟာတတွေပေါ့နော်ဆိုတော့အမျိုးသမီးအကြံဖဲမှုတွေ၊ကင်တွေဖြစ်ရှိတဲ့အခါမှာလူခွင့်ရေးကိုတိတ်ပြီးတော့မချိကတ်တဲ့အပိုင်းတွေအများကြီးရှိတယ် definition တွေအပါအဝင်ဒီဥပဒေအရပြစ်မှုပြစ်ဒဏ်အပါအဝင်အဲ့အမျိုးတွေပေါ့နော်ကြေပဲနိုင်ငံတကာစာချေစာနှုန်းနဲ့လူခွင့်ရေးနဲ့တိတ်ပြီးတော့မချိကတ်တဲ့အပိုင်းတွေအများကြီးရှိတယ်။နောက်တစ်ခုကျတော့ပြည်ပဆိုတဲ့ဥပဒေတစ်ခုကိုဖြစ်ဖို့အတွက်ဆိုရင်ကျမတို့က ID card light ကိုကြည့်လိုက်တဲ့အခါမှာမပြည့်စုံဘူးကနော်။ဥပမာတစ်ခုလိုပဲပြောမယ်ဆိုရင်စစ်ပဋိပက္ခဖြစ်နေတဲ့အမျိုးသမီးရဲ့ခြေနေအမျိုးသမီးလုံခြုံရေးခြေနေအမျိုးသမီးငြိမ်းချမ်းရေးခြေနေတွေကလုံးဝတည်တည်ချာမထည့်ထားဘူး။တကယ်လို့ဒီလိုမျိုးအခြေအနေမှာရှိနေတဲ့အမျိုးသမီးဒီလိုဖြစ်လာလို့ရှိရင်ဘာမှဒီဥပဒေနဲ့မဆိုင်သလိုဖြစ်တယ်။ဒါတစ်ခုပေါ့နော်။နောက်တစ်ခုကျတော့စစ်ပဋိပက္ခမှာကျူးလွန်ခံရတဲ့အမျိုးသမီးတွေပေါ့နော်ကျူးလွန်တဲ့သူတွေဥပမာဆိုရင်နိုင်ငံတော်ရဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေတက်မတော်ပဲဖြစ်ရဲပဲဖြစ်ဖြစ်ဒီလုံခြုံရေးဆိုင်ရာတာဝန်ယူတဲ့သူတွေရဲ့ကျူးလွန်မှုတွေကအခန့်ကဏ္ဍတိတ်ချမရေးထားဘူးတစ်ဖက်မှာလည်း constitution ကကာကွယ်ထားတာရှိတယ်စီရင်မှာပဲဖြစ်လာတဲ့ပြဿနာဆိုတက်မတော်ကနေပဲစီဥပဒေအရစစ်ခုံရုံးအရပဲဖြည့်ရှင်းတဲ့အပိုင်းတွေရှိတဲ့အနေထားမှာအမဆိုဒီဥပဒေအထက်မှာကာကွယ်တင်တဲ့ကိစ္စမျိုးဖြစ်တယ်ပေါ့နော်ဒါတွေလည်းမရှိဘူး။နောက်တစ်ခုကျတော့အရှင်သာကြံရင်တဲ့အမျိုးသမီးတွေအတွေ့ပေါ့နော်ဝန်ဆောင်မှုတွေပြဿနာတွေအများကြီးပဲတချို့တိုင်းရင်းသားဒေသမှာဆိုရင်ဥမာဆိုရင်ဗမာစကားမပြောတတ်ဘူး။ဘာသာပြန်နေလည်းမရှိဘူးပြီးလို့ရှိရင်လည်းရုံချေကလည်းကြားဖက်မှလည်းတရားရေးစနစ်အားမကောင်းဘူးဝန်ဆောင်မှုတွေလည်းမကောင်းဘူးဆိုရင်ဘလို့အနည်းနဲ့မှတရားမျှတမှုရမှာမဟုတ်ပေါ့နော်။ ဒီဟာတွေကိုကျမတို့တွန်းတယ်ဆိုတာတရားမျှတမှုရဖို့အတွက်အဓိကဖြစ်တယ်ပေါ့ပြီးလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုကိုကျမတို့ကရှိစေချင်တာပေါ့အဲ့ဒါကြောင့်မလို့ဥပဒေကကာကွယ်ပေးရမယ့်ဟာမျိုးတွေဖြစ်ရမှာပေါ့နော
်အဲ့တော့အခုလိုလိုအပ်ချက်တွေကိုအကြံပြုထားတဲ့အပေါ်မှာရောတာဝန်ရှိသူတွေဘက်ကဒီအကြံပြုချက်တွေကိုနားထောင်တာပြင်ဆင်ဖြည့်ဆွတ်တာတွေရှိပါသလားဘယ်လိုအခြေအနေရှိပါလဲရှင
်အဓိကကတော့သူတို့ရဲ့လုံပိုင်ခွေနဲ့သူတို့အပေါ်မှာအများကြီးမူတည်တယ်ပေါ့နော်ဘယ်သူမှမဆိုအစိုးရကိုအကောင်းပဲလုပ်စေချင်တယ်။သူရကလည်းကိုပြည်သူစကားကိုနားထောင်စေချင်တယ်ပေါ့နော်။အဲ့ဒီပြည်သူအတွက်ကိုပဲရက်တီပေးတယ်။ကိုရဲ့အမတ်တွေပဲဖြစ်ပေါ့နော်။ကိုရဲ့ကိုယ်စလဲတွေပဲဖြစ်ချင်ကြတယ်ပေါ့နော်။ဒါပေမဲ့တစ်ဖက်မှာလည်းမြန်မာနိုင်ငံကဒီ2008ဖွဲ့စည်းပုံအရလည်းလွတ်တော်ခန့်ခန္ဓာပဲပြောအုပ်ချုပ်ရေးခန့်ခန္ဓာပဲပြောတရားစီရင်ရေးခန့်ခန္ဓာပဲပြောအဲ့မှာပဲသွားချုပ်နေတာ။အဲ့ဒီမှာအော်တိုမက်တစ်ကတက်မတော်တွေကရှိနေတယ်။အဲ့လိုမျိုးအပေါ်မှာသဘောထားအများကြီးစိတ်ဝင်စားတဲ့လို့တော့အမတချို့ကလည်းအဲ့မှာရှိနေရပါတော့ဆိုတော့ဒီနေ့ဒီချိန်ကြီးကတော့ပြီးခဲ့တဲ့အစိုးရတက်တက်ပဲဖြစ်ပြီးခဲ့တဲ့တာဝန်ရှိသူတွေပဲဖြစ်ဖြစ်ပေါ့နော်ဒီမူကြပုံမှန်လေးလေးနက်နက်နဲ့အမျိုးသမီးတွေရဲ့အတန်ကိုနားထောင်ပြီးတော့မျိုးသမီးတွေရဲ့အတန်ပေးမှုတွေကိုတော့ထည့်သွင်းစဉ်းစားမှမရှိဘူးပေါ့နော
်ဆိုတော့အခုဆိုရင်ဒါနှစ်တွေအတော်ကြာလာခဲ့ပြီဒီဥပဒေမူကြကိုပြဋ္ဌာန်းနိုင်ခြင်းမရှိသေးတဲ့အပြင်ကိုလိုအပ်ချက်တွေကိုနားထောင်ပြီးတော့ပြင်ဆင်ဖြည့်ဆွတ်တဲ့အဆင့်လည်းမရှိသေးဘူးဆိုတော့ဒီဥပဒေမူကြကိုဒါအပြတ်တက်ရေးဆွဲတယ်ဆိုတဲ့ပုံစံမျိုးဖြစ်နေတာပါလားဒီသဘောမျိုးတက်ရောက်နေပါလားရှင
်ဟုတ်တယ်ဒီလိုသဘောမျိုးတော့တက်ရောက်တာပါဘာလို့ဆိုတော့ PR ကြောင့်လှုပ်လှုပ်လာတဲ့အရာတွေအများကြီးရှိတယ်အခုဆိုရင် donor က PR ပေးလိုက်တယ်အမျိုးသမီးမပါမနေရဆိုပြီးတော့တောင်းဝအရာပဲဖိတ်တာတွေရှိတယ်ဘယ်သူလာလာဘယ်လို meaningful participation ဖြစ်ဖြစ်မဖြစ်ဖြစ်စိတ်ဝင်စားအောင်လာဖို့ပဲပါဖို့ပဲဆိုပြီးတော့ PR ကြောင့်ပေါ့နော်ဖြစ်တယ်လို့လှုပ်သွားတဲ့အရာတွေအများကြီးရှိတယ်အခုလည်းဒီလိုပဲ PR တွေကြောင့်လှုပ်လိုက်ရတယ်ဆိုပြီးတော့အလုပ်လိုက်လို့တော့တခါတစ်ဖက်မှာလဲသူကလဲ PR ပေးတဲ့လူကလဲထောက်တာမျိုးလားဘလို့အကန့်အသတ်မျိုးလားဘလို့မျိုးနဲ့လဲအခြေကြာကြာဆွဲပြီးတော့ image ယူခြင်းတဲ့သဘောမျိုးပေါ့လုံနေစေပါလုံနေပါတယ်မပြည့်စုံသေးဘူးဆိုတော့အကြောင်းပြချက်တွေပြန်တုတ်ပြန်နိုင်အောင်လုပ်တာပဲပေါ့နော်ဒါကလဲဖြစ်တယ်လို့လုပ်တဲ့သဘောမျိုးတော့ဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ဘလို့ပဲဖြစ်ဖြစ်ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်မတ်တွေနဲ့မကြခင်မှာလွှတ်တော်တတိယစတော့မယ်ဆိုတော့ဒီလွတ်တော်သက်မာရောဒီဥပဒေကြမ်းကိုအခု၆ပြထားတဲ့အဆိုပြုချက်တွေကိုပါထည့်သွင်းပြီးတော့ပြင်ဆင်ရေးဆွဲပြဋ္ဌာန်းလာနိုင်တဲ့အလားအလာဘယ်လောက်ထိမျှော်လင့်လို့ရနိုင်ပါမလဲရှင
်ကျွန်မတို့မြန်မာနိုင်ငံအခြေအနေနဲ့ဆိုရင်တော့ဒါတကယ်အရေးကြီးတဲ့ဥပဒေတစ်ခုဖြစ်တယ်အရေးကြီးတဲ့လိုအပ်တဲ့ဥပဒေတစ်ခုဖြစ်တယ်သို့တော့ပြည့်ပြည့်စုံတဲ့ဥပဒေတစ်ခုဖြစ်ဖို့တော့လိုတယ်ဒါလည်းအရေးကြီးတယ်ပေါ့နော်အဲဒါကြောင့်မလို့ကျွန်မတို့ကဥစားပေးပေါ့နော်အလုတ်ကိုစဉ်းစားတဲ့အခါမှာဥပဒေတွေကိုဆွေးနွေးတဲ့အခါမှာဥစားပေးအလုတ်ကိုကျမတို့စဉ်းစားရအောင်မယ်ဆိုတော့ဒါကအရေးကြီးတဲ့လို့တဲ့ပုံပြေစုံအောင်လဲအရေးကြီးတယ်ဆိုတော့အရေးကြီးတဲ့ကိစ္စကိုကျမတို့ဘယ်လိုဥစားပေးလုပ်မလဲပေါ့နော်ထဲသွေးစဉ်းစားစီချင်ပါတယ်လို့ကျမတို့ကတော့မျှော်လင့်တယ်ဒီလာမယ့်လွတ်တော်အမတ်တွေကပြီးခဲ့တဲ့အခြေအနေတွေကိုလေ့လာသင်ယူပြီးတော့ဟောင်းပဲဖြစ်ဖြစ်အတိပဲဖြစ်ဖြစ်ပေါ့နော်အကောင်းဆုံးလှုပ်ဆောင်စီချင်တယ်အထူးသဖြင့်ဒီအမျိုးသမီးများအကြံဖဲမှုဥပဒေကလည်းပြည့်ပြည့်စုံပြီးတော့တကယ်အားလုံးကိုလွှားချုံနိုင်တဲ့ကာကွယ်နိုင်တဲ့ဥပဒေတစ်ခုကိုတည်တည်ချာချာစီစစ်ပြီးတော့တည်တည်ချာဆွေးနွေးပြီးတော့အတည်ပြုစီချင်တယ်ပေါ့နော
်အကယ်၍ဒီလာမယ့်လွတ်တော်တက်တန်းမှာဒီမူကြမ်းကိုအမျိုးသမီးအဖွဲ့တွေလူ့ခွင့်ရေးအဖွဲ့တွေရဲ့အကြံပြုချက်တွေကိုထည့်သွင်းမစင်းစားဘဲနဲ့ပြဋ္ဌာန်းလိုက်နိုင်ချာမျိုးရောရှိလားအဲ့လိုဆိုရင်ရောဘာတွေဖြစ်လာနိုင်မလဲ
တကယ်လို့ဒါဒီဥပဒေကအကာအကွယ်မရှိဘူးဆိုရင်ပေါ့နော်ဆွမ်းနာပြောသလိုမျိုးဒီအတိုင်းပဲဆက်ပြီးတော့ pass သွားမယ်ဆိုရင်မြန်မာနိုင်ငံရဲ့အနေထကတော်တော်များများကဒီဥပဒေကိုမတိလိုက်ပဲနဲ့ pass သွားတာပေါ့နော်အခုတော်မှဒါနေ့တော်တော်ကြာနေဒါပေမဲ့မတိသေးတဲ့လူအများကြီးရှိသေးတယ်ဥပဒေကို pass သွားပြီးတော့မတိတဲ့ခါကျတော့ဘယ်ဥပဒေကအတူနားမလဲတော့သူဟာနေသူနီးသူဟာနေဖြည့်ရှင်းတဲ့အပိုင်းတွေရှိတယ်အထူးသဖြင့်တိုင်းရင်းသားဒေသမှာကရိုးရာဆင်လာနဲ့ရွာဒလေးတွေနဲ့အော်လုံနေကြဒီလိုလုံနေကြဆိုပြီးတော့တရားမမြတ်တာတွေအများကြီးရှိတယ်။အေးအဲ့လိုမျိုးတွေကိုကျမတို့ကလည်းချက်မဖြစ်စေချင်ဘူးတကယ်စဉ်းစားစေချင်တယ်ပေါ့နော်။ကျမတို့ကိုပြတ်ထားတဲ့ဥပဒေပေါ်မှာတကယ်ရက်တည်ရမယ်။ဥပဒေကလည်းတကယ်အကန့်ကွယ်ပေးရမယ်ဥပဒေဖြစ်ရမယ်။လူကလည်းဥပဒေအပေါ်မရှိရဘူး။တခါကြလို့ရှိရင်လူကဥပဒေထက်အာဏာပိုရှိတဲ့ကျေတုံးမှုတွေကလည်းဒီနေ့ဒီချိန်ကြီးရှိနေတယ်။အေးအဲ့လိုမျိုးတွေဟာတွေကဆက်ပြီးတော့ကြည့်သုံးနေမယ်ဆိုရင်ကျမတို့ဘလောက်ပဲဥပဒေပြထဘလို့ပဲကျမတို့စူးစမ်းဒီလိုမျိုးစိတ်ဓာတ်ပိုက်ဆိုင်ရာတွေးခေါ်တွေကမပြောင်းလဲဘူးဆိုရင်ဥပဒေကဒီတိုင်းပဲရှိမှာပဲ သူသူဆိုင်တဲ့ချိန်မှာဆိုင်မဆိုင်တဲ့ချိန်မှာဆိုင်အဲ့လိုမျိုးဖြစ်သွားမယ့်အနေအထားမျိုးတွေဆက်ဖြစ်မှာပဲဆိုတော့အဲ့ဒါမျိုးတွေလည်းကျွန်တော်တို့မဖြစ်စေချင်တော့ဘူးပေါ့နော်အနာပိုင်တွေကပဲကျุလို့ကျุလို့ပြည်သူလူထုကပဲကျุလို့ကျุလို့တန်းတန်းတူတူခံစားရမယ်အဲ့လိုမျိုးအခြေအနေတွေကျွန်တော်တို့ဖြစ်စေချင်ပါလေလို့ဟုတ်
ကဲ့ကျေးဇူးများကြီးကျွန်မရှင်